အခုအင်္ဂါနေ့မှာအမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။တန်းနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေမဲယုံတွေမှာမဲသွားပေးကြတော့မှာမို့ဘသူကိုပေးမယ်ဆိုတာမဆုံးဖြတ်ရသေးတဲ့မဲဆန္ဒရှင်တွေသူတို့ကိုမဲပေးလာအောင် Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြန်ပက်ဒုသမ္မတဟောင်း Joe Biden တို့ဟာတနင်္လာနေ့မှာလည်းအပြိုင်မဲဆွယ်နေကြပါတယ်။အမေရိကန်နိုင်ငံမှာ Coronavirus ကာယောဂါဒဏ်ကိုခံနေရတာကြောင့်ကြိုတင်မဲ့ပေးခဲ့သူကအခုဆို68သန်းကျော်နေပါပြီ။ဒါဟာ2016တုန်းကဒီမိုကရက်တစ်ပါတီက Hillary Clinton ကိုမမျှော်လင့်မဲ့သမ္မတ Trump အနိုင်ရခဲ့တဲ့ရွေးကောက်ပွဲတုန်းကမဲပေးသူ139သန်းနီးပါးနဲ့ရှင်။အခုကြိုတင်မဲ့ပေးခဲ့သူက3ပုံ2ပုံကျော်ဖြစ်နေတာပါ။စာလိုက်ကမဲပေးသူတွေနဲ့မဲယုံတွေမှာကြိုတင်မဲ့လာထည့်သူတွေကိုရေးတွက်ရမှာပြည်နယ်တစ်ခုနဲ့တစ်ခုလှုပ်ဆောင်ပုံကကွာခြားတဲ့အတွက်ဘသူအနိုင်ရမယ်ဆိုတာကိုမဲပေးပြီးချိန်မှာချက်ချင်းတော့တိနိုင်အောင်မှာမဟုတ်ပါဘူး။သမ္မတထရမ့်ရောပြန်ပက်ဂျိုးဘိုင်ဒန်မှာလာမယ့်၄နှစ်အတွက်နိုင်ငံကိုဘယ်သူခေါင်းဆောင်တဲ့လဲဆိုတာကိုပြင်းပြင်းထန်ထန်ပြောကြားကြရင်အပြိုင်မဲဆွယ်ခဲ့ကြတာဖြစ်တယ်လို့နှစ်ဖက်ထောက်ခံသူတွေကြားမှာလဲတင်းမာမှုတွေရှိခဲ့တာပါ။သမ္မတဖြစ်တဲ့ကျန်းသစ္စာချိန်ဆမဲ့အချိန်မှာသမ္မတထရမ့်ဟာအသက်84နှစ်ရှိမှဖြစ်တယ်လို့ဂျိုးဘိုင်ဒန်ကလည်း88နှစ်ရှိမှဖြစ်တဲ့အတွက်ဘယ်သူပဲနိုင်နိုင်အနိုင်ရသူဟာအမေရိကန်သမိုင်းမှာအသက်အကြီးဆုံးခေါင်းဆောင်ဖြစ်လာမှာပါဒီရွေးကောက်ပွဲကနေတစ်ချိန်တည်းမှာပဲအောက်လွှတ်တော်အတွက်အမတ်နေရာအားလုံးဖြစ်တဲ့435နေရာနဲ့အထက်လွှတ်တော်အမတ်နေရာ100ရဲက35နေရာကိုမဲဆန္ဒရှင်တွေကရွေးချယ်ပေးကြမှာဖြစ်ပါတယ်